င်္ဂလာပါရှင်လွတ်တဲ့အာရှအတန်း RFA ရဲ့2024ခုနှစ်ဇွန်လ12ရက်နေ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမဝေမာထွန်းပါရှင်ဒီနေ့ညအစီအစဉ်မှာနိုင်ငံတဝန်းစစ်ပွဲတွေပြင်းထန်လာနေချိန်မှာတရုတ်ကင်းလှည့်ရေရင်တွေစစ်ကောင်စီလက်ခံရရှိခဲ့တဲ့အကြောင်းနဲ့အတူနောက်ဆုံးရသတင်းတွေကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်ရှင်။ဒီနေ့အစပိုင်းမှာမြန်မာတနိုင်ငံလုံးကလူဦးရေ32ရာခိုင်နှုန်းစည်ရန်နွမ်းပတဲ့အခြေအနေတွေရောက်လာတယ်လို့ကမ္ဘာ့ဘဏ်ရဲ့ဒီနေ့ထုတ်အစီအစဉ်ခန်းစာမှာဖော်ပြပါတယ်။လူဦးရေ54တန်းကျော်ရှိတဲ့မြန်မာနိုင်ငံမှာ18တန်းကျော်စည်ရန်နွမ်းပါနေတာပါနောက်ထပ်30ရာခိုင်နှုန်းကျော်ကလည်းစည်ရန်နွမ်းပါတဲ့အခြေအနေကိုရောက်နိုင်ချေများနေတယ်လို့ဆိုပါတယ်ငွေကြေးဖုံးပွားမှုနဲ့အလုံးလက်မဲ့နှုန်းလဲဆက်မြင့်လာမယ်လို့ခန့်မှန်းထားပြီးတော့စည်ရန်မှုအခြေအနေတွေပိုဆိုးဝါးလာနိုင်မယ်လို့ခန့်မှန်းထားပါတယ်နေရက်ဆုံးခွာရွှေပြောင်းရမှုတွေအလုတ်ကင်ဆုံးရှုံးမှုတွေနဲ့ဝင်ငွေကျဆင်းမှုတွေကြောင့်စည်ရမှုကျဆင်းရေးဆယ်စုနှစ်ကြာကြိုးပမ်းချက်တွေဟာအလဟတ်သက်ဖြစ်ခဲ့ရတယ်လို့ကမ္ဘာ့ဘဏ်ရဲ့ညွှန်ကြားရေးမှူးမာရီယယ်ရှမန်ကထောက်ပြပါဗျ။တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့မဟာမိတ်ဆက်ဆံရေးတည်ဆောက်ဖို့လိုအပ်နေတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ယာယီသမ္မတဒူဝါလက်ရှိလာကမနေ့ကအစိုးရအဖွဲ့အစည်းအဝေးမှာပြောလိုက်ပါတယ်မိဖဆက်ဆံရေးထက်ကျော်လွန်ပြီးတော့မဟာမိတ်စုဖွဲ့မှုကိုခိုင်မာအောင်တည်ဆောက်ရမယ်လို့ယာယီသမ္မတကပြောပါတယ်။ဝင်ကြီးချုပ်မန်ဝင်းခိုင်တန်းကလည်း2024ခုနှစ်ဟာအရေးကြီးပြီးတော့ကြီးမားတဲ့အရေးတစ်ခုကိုလှုပ်ဆောင်ဖို့လိုအပ်နေတယ်လို့ပြောပါတယ်။လက်ရှိမှာ NUG ဟာမွန်ပြည်သက်ပါတီစစ်အာဏာရှင်တိုက်ဖြတ်ရေးအဖွဲ့ကချင်လွန်မြောက်ရေးအဖွဲ့ KIO ၊ကရင်အမျိုးသားအစည်းအရုံး KNU ၊ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KMPP ချင်းမျိုးသားတပ်ဦး CNF တို့နဲ့မဟာမိတ်ဖွဲ့ထားပါလိမ့်ရှင်။ရခိုင်ပြည်နယ်စစ်ထွေမျိုးနယ်ဗျိုင်းဖြူရွာမှာစစ်ကောင်စီတပ်ကဖမ်းဆီးခဲ့တဲ့အရဲသားတွေက2ဦးစစ်ကြောရေးအတွင်းနှိပ်စက်မှုတွေကြောင့်မနေ့ကတိုက်ဆုံခဲ့တယ်လို့ဒေသခံတွေကပြောပါရယ်။ဖမ်းဆီးခံရသူ50ဝန်းကျင်ကိုစစ်ကောင်စီတပ်ကစစ်ထွေအကျဉ်းထောင်ကိုမနေ့ကပို့ဆောင်ခဲ့ပြီးတော့အဲ့ဒီတွေက3ဦးကိုတော့ဒဏ်ရာတွေကြောင့်စစ်ထွေစည်းရုံးကိုပို့ခဲ့တာပါ။စေယုံကိုပို့ခံရတဲ့အရသား3ဦးတွေက2ဦးသေဆုံးခဲ့တယ်လို့ဒေသခံတယောက်ကပြောပါရယ်သေဆုံးသူတွေရဲ့ရုပ်လောင်းတွေမှာရိုင်းနှက်ခံထားရတဲ့ဒဏ်ရာတွေအသားကိုဓာတ်နဲ့လှီးထားတဲ့ဒဏ်ရာတွေတွေ့ရတယ်လို့လည်းသူကပြောပါရှင်ရှမ်းပြည်နယ်တောင်ပိုင်းဟိုပုံမြို့နယ်နောင်ပဖားရွာကအသက်50ကျော်အရွယ်အမျိုးသား2ဦးတနက်နေ့ပြစ်တက်ခံရတယ်လို့ပအိုးအမျိုးသားလွတ်မြောက်ရေးတပ်မတော် PNNA ကမနေ့ကသတင်းထုတ်ပြန်ပါတယ်ပအိုးပြည်သူစစ်တပ်ဖွဲ့ PNO ကမေလ15ရက်နေ့မှာနေအိမ်အထိလာပြီးတော့တပ်ဖြတ်ခဲ့တာလို့ဆိုပါရယ်သူတို့2ဦးကို PNNA နဲ့ဆက်ဆက်မှုရှိတယ်လို့စွပ်စွဲပြီးတော့တပ်ဖြတ်ခဲ့တာလို့ PNNA ပြောခွင့်ရသူခွန်ရင်ရန်ကပြောပါရယ် PNO ပြည်သူစစ်တပ်ဖွဲ့တာဝန်ရှိသူတွေကို RFA ကဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့လက်ခံဖြေဆိုတာမရှိပါဘူးရှင်အိန္ဒိယနိုင်ငံမနီပူပြည်နယ်အင်ဖာအကျဉ်းထောင်မှာအဖမ်းခံခဲ့ရတဲ့မြန်မာလူမျိုး38ဦးကိုမြန်မာဘက်ကပြန်ပို့လိုက်ပြီလို့မိသားစုဝင်တွေနဲ့နှိဇက်သူတွေကပြောပါရယ်သူတို့ကိုအင်ဖာအကျဉ်းထောင်ကနေမိုးရီမြို့ကိုဇွန်လ17ရက်နေ့မနေ့ကအာတန်ရိုင်ဖယ်တပ်ဖွဲ့ကရဟတ်ရင်နဲ့ပို့ဆောင်ခဲ့တာဖြစ်ပါတယ်အဲဒီကမှတဆင့်တမူးမျိုးမြန်မာစစ်ကောင်စီကိုလွှဲပြောင်းပေးခဲ့တာလို့လုံခြုံရေးအမိမဖော်လို့တဲ့ဒေသခံတယောက်ကပြောပါရယ်ရှင်သတင်းတွေကိုတင်ပြခဲ့တာပါရှင်အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်တရုတ်နိုင်ငံကကင်းလှည့်ရေရင်6စီးကိုစစ်ကောင်စီထံမင်းကပေးလိုက်ပါတယ်ဒီရေရင်တွေကိုရေချောင်းဆက်ဆင်ရေးတွေမှာအသုံးချလာနိုင်တယ်လို့စစ်ရေးလေးလာသူတွေကသုံးသပ်ပါတယ်အပြည့်အစုံကိုမထထအင်ရောင်တင်ပြထားပါရှင
်တရုတ်နိုင်ငံကမြန်မာနိုင်ငံကိုကူညီပံ့ပိုးတဲ့အနေနဲ့28မီတာအလျားရှိတဲ့ရေရင်2စီးနဲ့48မီတာအလျားရှိတဲ့ရေရင်4စီးစုစုပေါင်းကင်းလှည့်ရေရင်6စီးကိုဇွန်လ17ရက်မနေ့ကရန်ကုန်မြို့မှာလွှဲပြောင်းပေးလိုက်တယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံကထုတ်ပြန်ပါတယ်။အဲ့ဒီရေရင်တွေနဲ့တရားဥပဒေစိုးမိုးရေးနဲ့လောင်ကစား မွေးရစည်းဝါနဲ့နိုင်ငံဖြတ်ကျော်မှုကင်းတွေကိုလည်းကောက်ွယ်နိုင်မှာဖြစ်ပြီးတော့နှစ်နိုင်ငံဘုတ်အကျိုးစည်းဝါကိုလည်းကောက်ွယ်ဆောင်ရှောက်သွားမယ်လို့တရုတ်တန်ရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လေတာသူတွေကတော့အဲ့ဒီကင်းလက်ရည်ရင်တွေကိုစစ်ကောင်စီကရေချောင်းဆစ်စင်ကြီးတွေမှာအသုံးချလာနိုင်တယ်လို့ပြောဆိုကြပါတယ်။အကြမ်းမဖက်အာဏာဖီဆန်ကြီးလှုပ်ရှားမှုစီဒီအမ်မှာပါဝင်တဲ့ဗိုလ်ကြီးစင်ရော့က
တရုတ်ကပေးတဲ့အနေထားမှာတော့ဒါလက်နဲ့တက်တဲ့အနေထားမရှိသေးဘူး။ဒါပေမဲ့နောက်ပိုင်းကျရင်တော့အနည်းဆုံးကျွန်တော်တို့ဒီ12.7 တက်တာရှိပဲ။အဲတခါလေကြာရင်လည်းကျွန်တော်တို့ဒီ12.7 နဲ့ကြီးတယ်ကျွန်တော်တို့ 0.5 ပေါ့နော်။အဲ 0.5 တို့ 0.8 တို့တက်တယ်။အဓိကကဒါပင်လေတဲ့ထက်ဒီကျွန်တော်တို့ဒီအတွင်းပိုင်းအထိပါဒါလာလို့ရတဲ့အနေထားမြစ်တွင်းသားတင်မောအမျိုးစားပါစေ။ဟုတ
်။လုံချုံကြီးရအမည်မဖော်လို့တဲ့စစ်တပ်အရာရှိဟောင်းတစ်ယောက်ကတော့အဲ့ဒီရေရင်တွေဟာရခိုင်ပြည်နယ်ကဆက်စင်ရေးမှာအသုံးတည်တယ်လို့ RFA ကပြောပါရယ်
။ဒါကတော့ဒီလိုဘာပြောလိုက်ရင်ကျွန်တော်ပြောရည်လေတက်တင်နိုင်ရတာပေါ့နော်အဲ့တော့ရခိုင်ကတော့အများတုတ်တယ်တော့ပေါ့နော်ရခိုင်မှာကျွန်တော်တို့ကပင်လယ်နဲ့ချောင်းဆက်ပင်လယ်နဲ့လည်းမဟုတ်ဘူးအဲ60မှာဒီရင်နဲ့ကျဲတယ်အနေထားပေါ့နော်အဲ့နေထားမှာထောက်ပတ်ပူဆောင်ရေးပိုင်းများတွေကိုလုပ်ပြီးလို့ရတယ်ရတိထောက်ပတ်ပူဆောင်ရေးကိုဖြတ်တော့လို့ရတယ်အဲဒီအဓိကတော့ဒါရခိုင်ပြည်ပဲရခိုင်ပြည်တို့တော့တင်းတင်းတားကြီးပေါ့နော်တင်းတင်းတားကြီးအတုံးကျတာပေါ့နော်
American စစ်တပ်ကအငိမ့်စားဒုဗိုလ်မှူးကြီးဒေါက်တာမိမိဝင်းဘတ်ကလည်းဒီလွှဲပြောင်းမှုကပြည်သူလူထုကိုပို့ပြီးအထိနာစေနိုင်တယ်လို့ RFA ကပြောပါတယ်
။စစ်တပ်ကအဲ့ဒီဥစားတွေကိုအသုံးချပြီးတော့အဲစစ်စင်ရေးအနေနဲ့သုံးပါပဲ။အဲစစ်စင်ရေးလုပ်တဲ့အခါမှာလည်းအခုချိန်မှာသူတို့ target လုပ်နေတာကတကယ်ပြည်သူလူထုကိုအမြဲတမ်း target လုပ်ပြီးတော့သူတို့တိုက်ခိုက်နေတာ။အဲဒီလိုမျိုးပေးလိုက်ခြင်းအားဖြင့်တရုတ်အနေနဲ့ပြည်သူလူထုကိုပို့ပြီးတော့နာဝအောင်လုပ်တဲ့လိုမျိုးဖြစ်သွားတာ။
အဲ့ဒီကင်းလက်ရည်ရင်တွေကိုစစ်ရေးအရာအသုံးပြုနိုင်တယ်ဆိုတဲ့သုံးသက်ချက်နဲ့ပတ်သက်ပြီးမြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံကို RFA ကအီးမေးလ်ကနေတဆင့်ဆက်သွယ်မေးမြန်းထားပေမဲ့အကြောင်းမပြန်သေးပါဘူး။အဲ့ဒီရည်ရင်တွေကိုအသုံးပြုမှုနဲ့ပတ်သက်ပြီးအသေးစိတ်သိနိုင်ဖို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကို RFA ကဆက်သွယ်မေးမြန်းခဲ့ပေမဲ့လက်ခံဖြေကြားခြင်းမရှိပါဘူး။မြန်မာစစ်တပ်ဟာဂျပန်အစိုးရကနေအရက်ဘတ်မှာအသုံးပြုဖို့အတွက်မြန်မာနိုင်ငံကိုပေးပို့လှူဒန်းထားတဲ့ခီးသည်တင်ရည်ရင်တွေကိုလည်းရခိုင်ပြည်နယ်ကဆက်စင်ရေးတွေမှာအသုံးပြုနေကြောင်းလူအခွင့်အရေးလေလံစောင့်ကြည့်ရေးအဖွဲ့ HRW က2022ခုနှစ်အောက်တိုဘာလကထောက်ပြပူပါရရှင
် RFA ကိုကြည့်ရှုနေရတာပါရှင်တီးပါထွက်အလုံးလောက်ခွင့်နိုင်ငံကူးလက်မှတ် PJ ကနေအလဲပတ်နိုင်ငံကူးလက်မှတ် PV ပြောင်းလဲလျှောက်ထားတာကိုစစ်ကောင်စီကပိတ်လိုက်တာကြောင့်တီးပါထွက်လို့သူတွေအခက်ခဲဖြစ်နေကြပါတယ်ဒီအကြောင်းမဲ့ရင်မျိုးသူတင်ပြထားပါရှင်
ဒီပါထွက်အလုံးလုံးခွင့်နိုင်ငံကူးလက်မှတ် PJ ကိုင်ဆောင်ထားသူတွေကိုအလဲအပတ်နိုင်ငံကူးလက်မှတ် PV အဖြစ်ပြောင်းလဲလျှောက်ထား권ကိုဇွန်လ6ရက်နေ့ကစပြီးတော့စစ်ကောင်စီကပိတ်ပင်လိုက်ပါတယ်။ဒါဟာမေလဇန်းမိုင်းမှာ PJ နိုင်ငံကူးလက်မှတ်ကိုင်ဆောင်ထားတဲ့အမျိုးသားတွေကိုပြပထွက်ခွာ권အလုံးလုံးခွင့်ပိတ်ပင်လိုက်တဲ့နောက်မှာနောက်တစ်ဆင့်ထပ်မံတင်းကျပ်လိုက်တာပါ။လုံးချုပ်ရေးအရမြင်မဖော်လို့တဲ့နိုင်ငံကူးလက်မှတ် PJ ကနေ PV ပြောင်းဖို့ကြိုးပမ်းနေတဲ့အမျိုးသမီးတယောက်ကတော့စစ်ကောင်စီရဲ့ပိတ်ပင်မှုကြောင့်အခက်အခဲဖြစ်နေတယ်လို့ RFA ကပြောပါတယ်
။ဟုတ်ကျမကတော့အစကတော့အဲ့လိုမျိုးဂျပန်နဲ့ကိုရီးယားတို့ try မယ်ပေါ့နော်အဲ့လိုမျိုး PJ နဲ့လှူထားလိုက်တာနောက်မှအဲ့ကိုကျတော့အချိန်ကအများကြီးပြရတယ်ပြီးတော့တိုင်းမှာဒီမှာကလည်းတော်ကြအသက်အရွယ်ကန့်သက်နေတဲ့ဟိုရာပိတ်လိုက်တာပိတ်လိုက်ဆိုတော့လေPV နဲ့သွားလို့အရင်စင်ကာပူကျတော့မြန်တယ်ပေါ့နော်အင်္ဂလိပ်စာရရင်ရတယ်ပေါ့သွားလို့လွယ်ဆိုရင် PV ကိုပြန်ချိန်ချင်းချင်းသွားမယ်လို့ပြင်နေတာပြင်နေတော့လိုက်ဆုံးစက်နေကနေအဲ့လိုမျိုး PV ကိုကချိန်လို့မရတော့ဘူးဆိုတော့လောလောဆယ်တော့တင်းနဲ့အထားတာတင်းနဲ့ကြည့်လို့ဆုံးတာပေါ့
အခုလိုပိတ်ပင်တာကိုမြန်မာနိုင်ငံကလက်မှတ်ထုတ်ပေးရေးရုံးရဲ့အင်တာနက်စာမျက်နှာမှာတရားဝင်ထုတ်ပြန်တာမရှိသေးပဲလက်မှတ်ထုတ်ပေးရေးရုံးမှသာစကတ်ပြီးတော့ကြီးညာထားတာပါရန်ကုန်မြို့ကနိုင်ငံကူးလက်မှတ်ရရှိရေးဝန်ဆောင်မှုပေးနေသူတယောက်ကတော့ PJ ကနေ PV ပြောင်းချင်တဲ့သူတွေများလာတာကြောင့်တက်တန်းလျှောက်လာမကြော်သေးတဲ့ PJ နိုင်ငံကူးလက်မှတ်ကိုင်းဆောင်ထားသူတွေအားလုံးကို PV ပြောင်းလဲခွင့်ပိတ်ပင်လိုက်တာလို့ပြောပါတယ
်။ဟောလာအော်ဒီအကုန်ပိတ်ထားတယ်အခုပြန်လုတာကိုသူတို့ကလက်ရှိရနေနိုင်ငံရေးကြောင့်ဟိုလက်ရှိပြင်ထားတဲ့လူတွေကတခါတည်းပြန်ပြီးတော့ PV ပြန်ချိန်နေတဲ့လူတွေကများနေတယ်လေ။အဲ့ဒါတွေကတက်တက်ဦးရေတခါတည်းပိတ်ထားရတာ
ဒီရှင်တွေနဲ့ပတ်သက်လို့အသေးစိတ်သိရဖို့မြန်မာနိုင်ငံကလက်မှတ်ထုတ်ပေးရေးရုံးရန်ကုန်ကို RFA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေကြားတာမရှိပါဘူး။ဒီလိုပိတ်ပင်တာတွေအပြင်ចောင်းသားနိုင်ငံကလက်မှတ် PE လျှောက်ထားရမှာလဲចောင်းခေါ်စာထောက်ခံချက်တွေထပ်တောင်းပြီးတော့တင်းတင်းကြပ်ကြပ်စီစစ်နေတယ်လို့နိုင်ငံကလက်မှတ်လျှောက်ထားသူတွေကပြောပါတယ်။စစ်ကောင်စီကပြည်သူစစ်မှုထမ်းဥပဒေကိုအသက်သွင်းပြီးတဲ့နောက်မှာအသက်18နှစ်ကနေ35နှစ်အကြာစစ်မှုထမ်းဖို့အကျုံးဝင်သူအများအပြားနိုင်ငံကိုနှီးမျိုးစုံနဲ့ဆုံးခွာနေကြတာပါ The Pamale Sikang Siga did Simutan Ubrego, a lame Yankante Pony Biro, Simutan a person Nitti call you Tabare. Democracy Pumio today, Losha Sang Yamu Comedy, ACGDA, Siyong Lonzo Yemu Dotin Sachon Legaro, Sikang Siye, a Kulu, Ganta, Baby Muriha, Lud Ujinzi, a Queen Yego Show Pony Ralu Tabia with Pamare.
အဲ့တော့လူတွေကိုဒီအတွေ့အတွေ့ခေါ်သူ့ရဲ့လုပ်ရဲသူ့ရဲ့နေစဉ်ဘဝနောက်တစ်ခုကသူ့ရဲ့လုပ်ကင်ပေါ့ဒါကိုအတင်းအဓမ္မဒီရွေးချယ်ခွင့်မပေးဘဲနဲ့ကိုပိုင်ဆုံးဖြတ်ပိုင်ခွင့်မပေးဘဲနဲ့အတင်းအဓမ္မသွေးသွင်းတဲ့ကိစ္စဒီလုပ်ရည်မှန်သမျှဒီသူတို့လူသားတယောက်ချင်းစီရဲ့ရပိုင်ခွင့်စဉ်းစားပိုင်ခွင့်နောက်ဒီရွေးချယ်ပိုင်ခွင့်ကိုချိုးဖောက်တာဖြစ်တယ်
စစ်ကောင်စီကတိပတ်ထွက်ခွာခွင့်တွေကိုကန့်တက်ပိတ်ပင်လာတာကြောင့်အိန္ဒိယနိုင်ငံတွေကိုတရားမဝင်သွားရောက်ပြီးတော့မြန်မာနိုင်ငံသားတွေဖမ်းဆီးခံရမှုတွေလည်းမကြာခဏဖြစ်ပွားနေပါတယ်။မြန်မာနိုင်ငံသားအများစုဟာတိပတ်ထွက်ခွာဖို့ကြိုးပမ်းရမှာထိုင်း၊လာအို၊စင်ကာပူ၊မလေးရှား၊ဂျပန်၊တောင်ကိုရီးယားနဲ့အရှေ့အလယ်ပိုင်းနိုင်ငံတွေကိုရွေးချယ်လေ့ရှိကြပါတယ်ရှင်။
အခုတခါမန္တလေးမြို့ရဲ့အထင်ကရဈေးချို့တော်မှာအယောင်းဝယ်တွေပါသလိုတွန်းလှဲ့ဆွဲသူတွေလည်းအရင်ကလိုဝင်ငွေမကောင်းတော့တဲ့အကြောင်းကိုကျော်ထွန်းနိုင်ဆက်ပြီးတော့ပြောပြပါပါရှင်။ကုန်းလေးတွေကိုတွန်းလှဲ့ပေါ်တင်ပြီးမန္တလေးဈေးချို့တော်တဝိုင်းမှာရှိတဲ့ပွဲရုံတွေစီဆွဲပို့ပေးနေသူကတော့ဦးတန်းစင်ပါ။တွန်းလှဲ့ဆွဲတဲ့အလုပ်ကိုသူ့အသက် 30 ကလောက်ခဲ့တာမို့အခုဆိုရင်နှစ်20ကျော်ရှိပါပြီ။သူရဲ့နေစဉ်အလုပ်ကတော့နေကနေဈေးကျူတော်ကပွဲရုံတွေပွဲရုံတွေကနေနေကားဂိတ်တွေကိုပို့မယ်။ငေးုပ်၊စက်နှင်း၊ကျိုးကွေစတဲ့ကုန်တွေကိုတွန်းလှဲ့နဲ့ဆွဲပြီးနီးစက်ရကားဂိတ်တွေစီပို့ပေးရတာပါ။မြန်မာနိုင်ငံအလဲပိုင်းမှာရှိတဲ့မန္တလေးဈေးကျူတော်ဟာကုန်စည်စီးဆင်းမှုအတွက်အချက်ချကြတဲ့ဈေးကြီးတစ်ခုဖြစ်ပြီးတော့ကိုဗစ်ကပ်
တွေဝင်ငွေထိခိုက်သွားပါတယ
်ဈေးတွေလာဝယ်တဲ့ဈေးတွေပေါ့ဒီပြွန်းလဲဒီလိုခုနပြောလို့အမတ်ရှိခိုက်လိုက်ပူစားမှာဆိုအမတ်ရှိခိုက်ပူရအမတ်ခွန်ငွေလိုက်ပူစားမှာဆိုအမတ်ခွန်ငွေပူရလေအဲ့လိုလေးတွေခေါက်တူတွေကလဲရတော်တော်များတယ်လေအခုဒီကိုဗစ်နောက်ပိုင်းမှာဒီဟိုဟာတွေကကားလိုင်းတွေပျောက်သွားတော့ကျွန်တော်တို့ဒီဈေးတွေကလည်းသူတို့လိုင်းကားတွေမရှိတော့တွင်းလဲသိမ့်မကားတော့ပေါ့ဗျာ။နောက်ကွာဆိုမနေ့7နာရီရောက်လာဆို7နာရီနဲ့လောက်ကအောက်7နာရီ3နာရီ
။အရင်ကဆိုဈေးကျတော့တဝိုက်မှာဥတန်းစင်လို့တွင်းလဲဆွဲသူ50ကျော်ရှိပါတယ်။အခုတော့15ရောက်လောက်ပဲရှိတော့ပါတယ်။အသက်68နှစ်အရွယ်ဦးဆယ်ပြားကလည်းတွင်းလဲဆွဲရင်စိုက်ကားနေပြီးမိသားစုစားဝတ်နေရေးကမိအောင်ရုန်းကန်နေရသူပါ
။ဟိုကုံလာလို့ရှိရင်ဖောက်တယ်လာလို့ရှိရင်လေသွားထုတ်လိုက်ဟုတ်တယ်မလားလဲမထုတ်ဘူးတတော်ဘာနင်းနင်းနုံနုံဘာတော့တတော်ဟုတ်ပါလားခုစဉ်9000 8000ဘူးဓာတ်မှုတတော်ဟုတ်ခရင
်တွန်းလဲဆွဲသူတွေဟာတွန်းလဲတစ်စီးကို1500ပေးပြီးငှားဆွဲကြတာပါတွန်းလဲဆွဲသူယော်နေလာတာနဲ့အမျှတွန်းလဲငှားရမ်းသူတွေလည်းဝင်ငွေယော်နေလာပါတယ
်ဈေးကျွာလည်းပါသွားပြီရောင်းဈေးရောင်းတဲ့သူတွေကကဆာရောင်းဝယ်မကောင်းရအောင်အလိုဈေးတွေကပါတော့ကြတော့မမတို့လဲလဲပါတာပဲလေမမတို့လဲဆိုလို့ရှင်တရော့ကိုပါသွားတာအခုကြတော့ကုန်စင်းနေရာလဲဈေးတွေတန်းကားတွေကမဝင်အဲ့လိုမျိုးတွေဆိုတော့သိပြီးတော့မငါကြတော့
ဘူးဥတန်းစင်ကအမရပူရမြို့နယ်အိုးပေါ်တော်တိုက်နယ်အမိုက်စုရက်ကွက်မှာနေထိုင်ပြီးမိသားစုဝင်6ယောက်ရှိပါတယ်အရင်ကတော့သူတွန်းလဲဆွဲလို့ရတဲ့ဝင်ငွေဟာမိသားစုအသုံးစရိတ်ကမိတဲ့အပြင်ငွေပုံငွေရှန်ရှိခဲ့ပါတယ်အခုတော့ဦးသားစင်တွန်းလဲဆွဲလို့ရတဲ့ဝင်ငွေကမိသားစုအသုံးစရိတ်ကိုကာမီယုံမဲလို့ဦးသားစင်ရဲ့ဇနီးဒေါ်ဝဝေဆိုးကပြောပါလေဈေးကြတော့လို့ကုံရောင်းကုံဝဲအသွာလာများတဲ့နေရာတွေအတွက်တွန်းလဲတွေကခီးတို့ပိုးတဲ့အခါမှာကုံကြစိတ်တက်တာပြီးအသုံးဝင်လာကြောင့်ဒီအလုပ်တွေတိမ်ခေါ်သွားမှာမဟုတ်ဘူးလို့တွန်းလဲဆွဲသမားတွေကယုံကြည်ကြပါလေခင်ဗျာ
RF ရဲ့အစီအစဉ်တွေကိုဒီမှာပဲရနာပြရစေမြန်မာပြည်သူပြည်သားများဘေးအန္တရာယ်ပေါင်းကင်းဝေးပါစေရှင်Radio Free Asia.